သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါဒေါက်တာရှင်မြောက်ဂျွန်လ19ရက်SBS News/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကတော်ရအောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ။တရုတ်နဲ့ကုန်သွယ်ရေးဩစတြေးလျသည်တရုတ်ဝန်ကြီးချုပ်လီကွမ်ခီးစီအတွင်ကြောက်ပဇုံနဲ့အမေသာတင်ပို့မှုအပေါ်ကုန်သွယ်ရေးပိတ်ဆို့အရေးယူမှုကိုဖယ်ရှားရန်မအောင်မြင်ခဲ့ပါဘူး။ကင်ဘရာနဲ့ဘေဂျင်းကြားဆက်ဆံရေးသည်လမ်းကြောင်းမှပေါ်ရောက်နေပြီဟုတရုတ်ရဲ့ဒုတိယအကြီးအကဲခေါင်းဆောင်ကကြေညာထားတော်လဲ2020ခုနှစ်အတွက်ချမှတ်ထားတဲ့တာမြင့်ချက်များသည်ကြန့်ရှိနေပါသေးတယ်။ကုန်သွယ်ရေးဝန်ကြီးဒွန်ဖဲရယ်က ABC ရဲ့ 7:30 တွင်ပိတ်ဆို့အရေးယူမှုများကိုမကြာမီဖယ်ရှားရန်မျှော်လင့်ထားကြောင်းပြောကြားခဲ့ပါတယ်။ရှခင်စကော့မော်ရီဆန်အစိုးရလက်ထက်ကကိုဗစ် -19 ရောဂါနဲ့ပတ်သက်လို့တရုတ်ကိုစုံစမ်းစစ်ဆေးရန်တောင်းဆိုခဲ့ပြီးနောက်တန်တမန်ရေးရခိုင်ရန်ဖြစ်ပွားမှုများတိုးမြင့်လာခဲ့ပြီးတရုတ်သည်ဒေါ်လာဘီလီယံတစ်ဆယ်တန်ဩစတြေးလျရဲ့ကုန်ပစ္စည်းများပေါ်ပိတ်ဆို့ရေးယူမှုများချမှတ်ခဲ့ပါတယ်။အန်တိုနီယိုအယ်ဘနီစီလာဇာတိုးမြင့်အန်တိုနီယိုအယ်ဘနီစီသည်၎င်းရဲ့လာဇာတိုးမြင့်ပေးပြီးနောက်အမေရိကန်သမ္မတဂျိုးဘိုင်ဒန်လာဇာထက်ပိုများပြီးကမ္ဘာတရားလာဇာအများဆုံးခေါင်းဆောင်တစ်ဦးဖြစ်လာပါတယ်။ဩစတြေးလျဝန်ကြီးချုပ်တစ်ဦးသည်၎င်းတို့ရဲ့အမေရိကန်နဲ့မိတ်ဖက်များထက်ပထမဆုံးအချက်ဝင်ငွေပိုမိုတိုးမြင့်ရရှိမှာဖြစ်ပါတယ်ဒီမှာ19ရက်တနင်္လာနေ့က Independent Remuneration Tribunal the Federal နိုင်ငံရေးသမားများအားလုံးကိုလာစာ 3.5 ရာခိုင်နှုန်းတိုးမြင့်ခွင့်ပြုရန်ဆုံးဖြတ်ခဲ့ပါတယ်ဆိုလိုသည်မှာ Mr. Albanese အတွက်တနည်းဖြင့်ဒေါ်လာ 25,800 လာစာပို့ထားရမှာဖြစ်ပြီးအထိပယ်မှာ၎င်းရဲ့လာစာတနှစ်ကို 6,520 သို့တိုးမြင့်လာကခမန်းချီအားဖြင့် US ဒေါ်လာ 4,300 နဲ့ညီမျှပါတယ်။ကွဲလွဲချက်အားဖြင့် George W. Bush ရာထူးတက်လာသည့်2001ခုနှစ်မှစ၍ American သမ္မတရဲ့လာစာသည်တနှစ်လျှင် American ဒေါ်လာ 4,000 သာရှိပါတယ်။ထို့အပြင်ပါလီမန်အမတ်တီအတွက်အခြေခံလာစာသည် 8,000 ခန့်ဒေါ်လာမှဖြစ်ပြီးBackbencher တူအတွက်အနေဆုံးလာစာကိုတနည်းဖြင့်ဒေါ်လာ 23,360 သို့တိုးမြင့်လာမှာဖြစ်ပါလိမ့်။အတိုက်ခံခေါဆောင်ပီတာဒတ်တင်သည်ယူကရိန်းတပ်ပေါင်းဖို့ခုနှစ်ခုအတွက်နေရာများကိုထုတ်ဖို့။ညွန်ပေါင်းဘာဒီသည်ကွင်းစ်လန်းရှိတရုံးနဲ့ကယ်လာဒီနယူးဆော့ဝေးရှိလီဒယ်နဲ့မောင့်ပိုက်ပါဆောက်သောဆွေဒီရှိပေါ့တ်အော့ဂတ်စတာဗစ်တိုးရီယာတွင်လူယောင်နဲ့ဝက်စတန်ဩစတြေးလျတွင်ဂူဂျာတို့တွင်ဓာတ်ပေါင်းဖုံများတည်ဆောက်ရန်စီစဉ်ထားတယ်လို့ဆိုပါတယ်။ယူကရိန်းတားပေးဆဲယုံများသည့်2040မတိုင်မီအထိအစောဆုံးတည်ဆောက်နိုင်သည်ဟု CSIRO ရဲ့အစီရင်ခံစာမှဖော်ပြထားတော်လဲ။ယူပေါင်းပါတီသည်ပထမဆုံးယူကရိန်းဓာတ်ပေါင်းဖုံကို2035ခုနှစ်တွင်အစင်သစ်ထားရှိရန်စီစဉ်ထားတယ်လို့ဆိုပါတယ်။ယူကရိန်းဩစတြေးလျအတွက်ရှိခီလံဖြစ်တယ်လို့မစ္စတာဒန်နေနာပြောဆိုပါတယ်အစိုးရတွင်ရည်ရွယ်ချက်နှင့်မကန့်ညီသောပြန်လည်ပြည့်ဖြုံးမြဲမူဝါဒတစ်ခုရှိသည်ကိုကျွန်ုပ်တို့သိပါတယ်ပြန်လည်ပြည့်ဖြုံးမြဲမူဝါဒဖြင့်ကမ္ဘာပေါ်ရှိမြည်သည့်နိုင်ငံမှ24ခုနှစ်မြည်လင်းအောင်ထားနိုင်တာမရှိပါဘူးကျွန်ုပ်တို့ဟာဆေးရုံများ24ခုနှစ်ညစ်စစ်တအားရရလိုအပ်တယ်အေးခမ်းများ24ခုနှစ်ရစ်တာရရှိနေနိုင်သည်ကိုတေချာရန်လိုအပ်တယ်။ကျွန်တို့တို့ရဲ့စီးပွားရေးသည်24ခုနှစ်အလုံးလုံးနိုင်သည်ကိုတေချာစေရန်ကျွန်တို့သည်ခံခတ်သောအခြေခံဝန်ဖြစ်တာလှုပ်ဆောင်နိုင်ပါတယ်။လေဘာနော့တော်မဂျော့ဂျ်ဘန်နီမဲဆန်ဒါယုံလူယံကမြားကပတ်ခဲ့။လူယံကမြားသည်ပဒင်းပေါင်းများကိုရွေးခွဲကဖက်ဒရယ်လေဘာနော့တော်မဂျော့ဂျ်ဘန်နီမဲလ်ဘန်ရွေးကောက်ပွဲရုံးရှိကိုနိုင်ငံရေးရလုံးဆိုတိုက်ခိုက်ခြင်းဟုဒစိမ့်များကတ်ထားပြီးနောက်ဇူလ19ရက်နေ့တွင်မိရှုမှုများပြုလုပ်ခဲ့ပါသည်။ယနေ့နံနက်3:20မိနစ်ခန့်တွင်စိန့်ကီလ်ဒါရှိ ဘာကလီစထရီတွင်ရှိသောရုံအနီးတွင်အနည်းဆုံးလူ၅ဦးကိုတွေ့ရပြီးပဒင်းပေါက်များကိုရိုက်ခွဲခဲ့ပါသည်၎င်းအဖွဲ့ကဇီယွန်ဝါဒသည်ဖက်စစ်ဝါဒဟူသောဆောင်ပုဒ်များဖြင့်နိုင်ငံများကိုအနီးအောင်ဆေးဖြင့်ရေးထိုးခဲ့ပါသည်အခင်းဖြစ်ပွားရာနေရာမှထွက်မပြေးမီအစာဦးရှိတယ်လီကွန်မြူနီကေးရှင်းတွင်များတွင်မိငယ်များထုံးညိခဲ့ကြောင်းစုံစမ်းစစ်ဆေးသူများကပြောဆိုပါသည်ဂျူးလူမျိုးဖြစ်သည့်မက်နမာရာမဲနေမီရဲ့အဖွဲ့ဝင်သည်၎င်းရွေးကောက်ပွဲပိုစတာများကိုဖောက်ပြက်ကျူးလွန်မှုဖြင့်ရခင်ကပြစ်မှတ်ထားခံခဲ့ရပါသည်။နေ့စဉ်သတင်းတို News Flash များပုံမူချသည့်ရန် SBS Language Podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ